ထိုင်းမှနေဆက်မြဝတီမြို့ကိုတရုတ်နိုင်ငံသားအများအပြားဝင်ရောက်နေကြပြီးစီပင်ကအခွင့်ပြုချက်မရှိဘဲတရုတ်စားတောက်ဆိုင်ဖွင့်တာတရုတ်အယောင်းဝယ်ဆိုင်တွေများပြားလာပြီးတဲ့နောက်တရားမဝင်နေထိုင်တာတွေစီးမဲ့ကမ်းမဲ့နေထိုင်တာတွေများပြားလာတာကြောင့်ဒေသခံတွေမကြေမနက်ဖြစ်ရာကနေတရုတ်စားလမ်းပါဆိုင်မှုတွေကိုစီပင်သာယာရေးကော်မတီကနေလူထုနဲ့ပူးပေါင်းပြီးတော့စက်တင်ဘာ20ကစပြီးလိုက်ဖြုတ်သိမ်းနေပါတယ်ထိုင်းအခြေစိုက် VOA တင်းနောက်မအေးမှသတင်းပေးပို့တာပါ
ထိုင်းမြန်မာနယ်စပ်မြောက်ဝတီခရိုင်ရွှေပုတ်ကိုလို့ခေါ်တဲ့ကရင်နယ်ခြားဆောင်တပ်သားများပိုင်ဆိုင်တဲ့နေရာတွေမှာတရုတ်လူမျိုးများအတွက်အခန်းကြီးအင်အားစီမံကိန်းတွေစောက်လုပ်ဖွင့်နေထားပြီးချိုင်းနာတောင်တရုတ်တန်းပြည်စတင်လုပ်ဆောင်နေတာပါအဲ့ဒီနေရာကနေတစ်ဆင့်မြောက်ဝတီမြို့ထဲမှာလည်းကဘာနဲ့ခီးသွာတရုတ်လူမျိုးများနဲ့နိုင်ငံခြားသားများဝင်ရောက်လာမှုတွေများလာပြီးစားတောက်ဆိုင်တွေမှာလည်းခွင့်ပြုချက်မရဘဲဖွင့်တာတွေလုပ်လာတာကြောင့်စီပင်သာယာရေးကော်မတီကဦးဆောင်ပြီးတရုတ်စာရန်ပါဆိုင်ပုတ်တွေဖြုတ်ချရတယ်ဆိုပြီးမြောက်ဝတီခရိုင်ဥက္ကဋ္ဌဦးတေစာကပြောပြပါတယ
်ဈေးဆိုင်ကတော့သူရောင်းရဆိုရင်သူကြော်ညာပြီးတော့ရောင်းတာပေါ့ရောင်းတဲ့အခါမှာသူကကြော်ညာလိုက်ကြတော့ကြော်ညာခွင့်ပြုရမဖြစ်ကျွန်တော်ကတ်လို့မရဘူးလေခင်ဗျဟိုစီပင်သာယာကော်မတီရှိတယ်စီပင်သာအထောက်အပံ့ဖွဲ့ရှိတယ်အဓိကသူတို့မှလုပ်ပိုင်ခွင့်ရှိပါတယ်ခင်ဗျဟု
တ်တ
ယ်အဲ့နဲ့တော့စီပင်သာအထားလာပါခင်ဗျဟုတ်ကဲ့
ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့မှာနိုင်ငံခြားသားကဘာနဲ့ခီးသွားတွေဝင်ရောက်လာမှုတွေများလာတယ်လို့လည်းခရိုင်ဥက္ကဋ္ဌကဆိုပါတယ်
။အဲရေထက်ဆိုင်တော့ကျွန်တော်တို့ခီးသွားတော့များလာတာပေါ့။အဲ့တော့ကျွန်တော်တို့ကတော့အမ်ခီးသွားလုပ်ငန်းနဲ့ဆက်သက်တဲ့ဆန်တော့ဟိုတယ်ပေါ့
။ဟုတ်ကဲ့။
အဲ့ဟိုတယ်ဒီဆန်များများဖွင့်နိုင်အောင်အခုရက်ပေးနိုင်အောင်တော့ကျွန်တော်တို့ဆောင်ထားပြီးသားဖြစ်ပါလေခင်ဗျ။အဲ့ဒီမှာတို့နိုင်ငံသားတော့သူညအိမ်မှာဆိုတော့ဟိုတယ်မှာပဲတည့်လို့ရတော့ကျန်တော့တည့်လို့မရဘူးခင်ဗျ
။အခုလောလောဆယ်မှာတော့တရုတ်နိုင်ငံသားတွေအများပြားနေထိုင်နေတဲ့တရုတ်တန်းအင်အားတွေကတော့ဆက်လက်တည်ဆောက်နေတာတွေရှိပြီးမြောက်ပြည်မြို့ထဲမှာလည်းတရုတ်တွေကစီးကမ်းမဲ့မစင်စွန့်တာတွေအပေါ့သွားတာတွေရန်ကားတာတွေဖြစ်လာတာကြောင့်မြို့ကန်တွေနဲ့ပြဿနာတွေဖြစ်နေရတာပါ။ဒီအတွက်အရေးယူမှုတွေကတော့ရှိတယ်လို့လည်းဆိုပါရစ
ေ။စီးကမ်းဖောက်ပြတာလည်းရှိတယ်ခင်ဗျ။ဟုတ်ကဲ့တရုတ်ရဲ့တက်ကက်တင်လုံးမှာမရှိပါဘူးခင်ဗျ။ဟုတ
်ကဲ့။
နိုင်ငံသားနဲ့ပတ်သက်ရင်ရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ဖိတ်ခေါ်တယ်တိုးလဲဖိတ်ခေါ်တယ်ဝင်ရောက်မှုစီကံတရားဖြစ်တယ်ဆိုရင်ကျွန်တော်တို့ဆောင်ဆောင်မယ်စီကံမလိုက်နိုင်တော့တည်နိုင်ငံသားမဆိုပါတရုတ်မှမဟုတ်ပါဘူ
းဟုတ်ကဲ့
တို့အရေးကြီးပါမတော်ဝင်ရှိ
စက်တင်ဘာလ15ရက်နေ့ကတော့မြို့ကန်ဒီပါဝင်တဲ့ကော်မတီတစ်ခုဖွဲ့စည်းပြီးနိုင်ငံသားတွေဝင်ရောက်လာမှုတွေကိုစီစစ်ပေးဖို့တရုတ်စာတမ်းပါဆိုင်ပုတ်တွေကိုဖြုတ်ချပေးဖို့တောင်းဆိုခဲ့ပြီးဆန္ဒဖော်ထုတ်မှုတွေလုပ်မယ်ဆိုပြီးပြောဆိုထားပါတယ်ဒီနောက်မှာတော့မြို့နယ်စီပင်တရားရေးကော်မတီရဲ့ဦးဆောင်မှုနဲ့တရားမဝင်တရုတ်ကြော်ညာဆိုင်းဘုတ်တွေကိုလိုက်နံဖြုတ်ချခဲ့တာဖြစ်ပါရဲ့ရှင်